Pakistan စစ်တပ်ဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့မညီညွတ်ပဲနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိခဲ့ကြောင်းရှေ့သတင်းပတ်မှာအနားယူရမယ်။ Pakistan စစ်ဖက်အကြီးအကဲကဗုဒ္ဓဟူးနေ့မှာဝန်ခံပြောကြားခဲ့ပါတယ်။ Pakistan နိုင်ငံရေးမှာစစ်တပ်ကဆယ်စုနှစ်တွင်နဲ့ချီပါဝင်ပတ်သက်မှုရှိခဲ့တာကြောင်းပြည်သူတွေရဲ့ဝေဖန်မှုနဲ့လည်းမကြာခဏရင်ဆိုင်ခဲ့ရတာပါ။ကြာဆုံးစစ်တီတော်ရင်းနဲ့မိသားစုဝင်တွေကိုစစ်ဌာနချုပ်ရှိရာရာဝါပီဒီမြို့ကနေရုတ်တံငါတစ်ဆင့်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပဲပို့ချုပ်ကြီးခူမာဂျာဗက်ဘတ်ဘွာကအဲ့ဒီလိုဝန်ခံပြောဆိုခဲ့တာပါ။ပြစ်ခဲ့တဲ့ April မှာရာဒုကဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်ကသူ့ကိုဖယ်ရှားတဲ့နေရာမှာ American ပြည်ထောင်စုပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ပြောဆိုချက်ဟာလည်းမှန်ကန်မှုမရှိဘဲနဲ့မာရွင်းနဲ့ပြောဆိုချက်တာဖြစ်တယ်လို့အသက်62နှစ်အရွယ်ဗိုလ်ချုပ်ကြီးဘတ်ရှွာကပေးချပါတယ်။နိုင်ငံတော်ကိုနှိမ့်ညမနာကာကွယ်ဆောင်ရှောင်နေတဲ့စစ်တပ်အနေနဲ့မကြာခဏဆိုသလိုဝေဖန်ခံရတာမျိုးရှိပေမဲ့အထူးကကတော့လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းစစ်တပ်ကဖွဲ့စည်းအုပ်ချုပ်ပုံနဲ့မညီညွတ်ပဲနိုင်ငံရေးမှာကြားဝင်ပတ်သက်မှုကြောင့်လာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါကြောင့်လဲပြစ်ခဲ့တဲ့ February လမှာပဲစစ်တပ်ကနိုင်ငံရေးမှာလုံးဝပါဝင်ပတ်သက်တာမျိုးမလုပ်ဖို့အခိုင်အမာဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်ပါကစ္စတန်နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမပြုဖို့ဘာကြောင့်ဆုံးဖြတ်ခဲ့ရသလဲဆိုတာကိုတော့ဗိုလ်ချုပ်ကြီးဘတ်ရှွာကပြောဆိုမသွားပါဘူး